မြန်မာနိုင်ငံမှာဆက်အနာတိမ်မှုကိုညင်းရဲစွာဆန္ဒပြသူတွေပေါ်လူညွေးတပ်ဖွဲ့ကအကြမ်းဖက်နှိမ်နှင်းမှုတွေနဲ့ဖမ်းဆီးမှုတွေအတွင်းထိရဲတိုက်စုံမှုတွေအတွက်ကုလသမဂ္ဂနဲ့အမေရိကန်ပါဝင်နိုင်ငံတကာအသံဝန်းကထပ်မံတရီပေးလိုက်ပါတယ်
။ Repressive response has already taken the lives of 6 women and resulted in the arrest of close to 600 women including young women, LGBTIQ activists and civil society.
အနာမနီနေနေမှုတွေအတွင်းအမျိုးသမီး6ဦးထိသေဆုံးခဲ့ပြီးဖြစ်သလိုငယ်ရွယ်သူတွေ၊ဒိန်းစိတ်ကွဲပြားသူတွေ၊တက်ကြွလှရှားသူတွေ၊ဆီးရက်ဖက်ဖွဲ့စည်းကလူပုဂ္ဂိုလ်တွေပါဝင်အမျိုးသမီး6ဦးလောက်ဖမ်းဆီးခံထားကြောင်းနဲ့ဖမ်းဆီးခံထားခြင်းမှာလိင်ပိုင်းဆိုင်ရာနဲ့အကြမ်းဖက်ခံရမဲ့ချင်းချောက်မှုတွေနဲ့လည်းရင်ဆိုင်နေရပါတယ်လို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့ပြောခွင့်ရပုဂ္ဂိုလ်စတီဖင်ဒူဂျာရစ်ကတောက်ချာနေသတင်းစာရှင်းလင်းပွဲမှာပြောဆိုသွားတာပါ။အချိန်နဲ့မှာပဲကလေးတွေပေါ်ထိခဲ့တည်ချည်တဲ့အထိကြည်စံစစ်တွေအသုံးပြုတာပါဝင်အင်အားလုံချုံသုံးနှစ်နှစ်နေတဲ့လုပ်ရက်တွေကိုကုလသမဂ္ဂကလေးများရန်ပုံငွေဖွဲ့ UNICEF ကအပြင်းထန်ဆုံးပြစ်တင်ရှုတ်ချလိုက်ကြောင်းလည်းပြောပါရယ်မနေ့ကအထိရရှိထားတဲ့အချက်အလက်တွေအရအကြမ်းဖက်နေနေမှုတွေကြောင့်တည်ဆုံးသူကလေး9ယောက်ရှိပြီး၈ယောက်ကလည်းဒဏ်ရာအပြင်းထန်ရရှိခဲ့ကြောင်းပြောပါရယ်ဖမ်းဆီးထားသူတွေဟာမိသားစုတွေနဲ့တွေ့ခွင့်မရသလိုဥပဒေကြောင်းအရတိုင်းပင်ဆွေးနွေးခွင့်မရဘဲလူခွင့်ရချိုးပေါက်ခံရတယ်လို့လည်းကုလသမဂ္ဂတွင်းရေးမှူးချုပ်ရဲ့ပြောခွင့်ရပုဂ္ဂိုလ်ကပြောဆိုခဲ့တာပါ။တောက်ချာနေမှာပဲအမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရပုဂ္ဂိုလ် Net Price ကလည်းမြန်မာလူမျိုးရေးတပ်ဖွဲ့ရဲ့လက်ချက်နဲ့ NLD မျိုးသားဒီမိုကရေစီဖွဲ့ချုပ်ဝင်2ဦးတည်ဆုံသွားတဲ့အပေါ်ပြစ်တင်ရှုတ်ချခဲ့ပါတယ်။